မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့28ကြိမ်မြောက်ရှီတောင်အရှအားကစားပြိုင်ပွဲမှာပရိသတ်တွေအမျှော်လင့်ဆုံးဖြစ်ဖွယ်ရှိတဲ့အမျိုးသားဘောလုံးပွဲစဉ်တွေကိုဒီကနေ့စနေနေ့ဒီဇင်ဘာလ9ရက်နေ့မှာစပြီးကစားခဲ့တာမှာအင်ရှင်မြန်မာအသင်းဟာပွဲဦးတွေအဖြစ်ကမ္ဘောဒီးယားအသင်းကို3ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်ဂိုးတွေကိုတော့ပထမပိုင်း16မိနစ်နဲ့25မိနစ်တို့မှာဇော်မင်းထွေးနဲ့ဂျိုကိုဂိုတို့ကသွင်းယူခဲ့ပြီးဒုတိယပိုင်းပွဲစလို့10မိနစ်ကျော်ကျော်မှာဂျိုကိုဂိုကပဲတတိယဂိုးကိုသွင်းယူပေးခဲ့ပါတယ်။မြန်မာအသင်းနဲ့အတူတူအုတ်စုကကြီးမှာပါတဲ့ထိုင်းနဲ့တီမောလက်စ်တီအသင်းတို့စနေနေ့ပထမပွဲအဖြစ်ကစားခဲ့ကြတာမှာတော့ထိုင်းအသင်းက3ဂိုးတကူနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းဟာဒီဇင်ဘာလ9ရက်နေ့မှာတီမောလက်စ်တီအသင်းဒီဇင်ဘာလ14ရက်နေ့မှာထိုင်းအသင်းဒီဇင်ဘာလ16ရက်နေ့မှာအင်ဒိုနီးရှားအသင်းတို့နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ။